American Outlook Door, Tom Lantos, Lukunyi Commission Ma, Sojin Boya, Mimanangang, Lukunyi Chopo Kanyadu, Kunyi Sure, Gonsene, Jana Boyaku, Boruniga, Pido Kebare, Lukunyi Chopo Kanyadu, Diamia Tamushi, Mandia Bobo Yi, a Jampa Muri Tamam Bobo, Ama Kanje, Shi, Salari, Bawin, a Chigan, a Queen Yedigo, Kazapa, when she did a John, Tom Lantos, Lukunyi Commission, Putre Okta, Democrat Outlook Door, Ma. James McGovern, Jana Boy, Puin Mingoma, Pio Chagibare, Johnson Wu, Manjinga, Pio Pibari Mekwea.
Eddie Jana Boygo, Kamakata Pilo de Tom Lantos, Luque, Gomshin, Putue Okta, Democrat Aluto, Ma, James McGovern, A Puin Mingom, Pio Jayama, A Yadapi Durigo, Pimatari, Nemi Shilimu, Sissin Yima, Nemasita Loyaha, Yazuit, Julumu, Miao Downe, Dagole, Nangan or Diming and Boku, Don San Suu Kyi Becca, Tamni and Nang Jim, Shige Bulu, Kulu, Yobare.
Aung San Suu Kyi, a state counselor and a once revered human rights figure, has been unable. Unwilling or both to do anything to stop the criminal violence.
ဒီချိန်ကလူခွင့်ရေးလှုပ်ရှားမှုမှာတခြားတဲ့ခေါင်းဆောင်တူဖြစ်ပြီးလက်ရှိနိုင်ငံတော်တမင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာရာဇဝတ်ကျူးလွန်မှုတွေကိုရပ်တန့်အောင်မလုပ်နိုင်သလိုတာမြင့်ဖို့လည်းစိတ်ဆန္ဒမရှိပါဘူး။ရာဇဝတ်ကျူးလွန်သူတွေလို့ပြောရတာကတမတော်အနေနဲ့လက်နက်ကင်ပုံကံမှုကိုနှိမ်နင်းတယ်လို့ပြောပေမဲ့အင်အားချိုးစားအရရဟန်းကိုကြည့်ပြီးအရသားတွေကိုပြစ်မှတ်ထားလို စ်တပ်ကအရင်ကတည်းကပြုလုပ်ခဲ့တာဖြစ်ပြီးအတိုင်းအတာပမာဏအနည်းအများသာကွာခြားခဲ့တယ်လို့ James McGovern ကပြောပါရယ်။ဒါကြောင့်လူခွင့်ရေးထိုးဖောက်ခံရသူတွေအတွက်တရားမျှတမှုရရှိရေးအမှန်တရားပေါ်ပေါက်ရေးအကြမ်းဖက်မှုတွေထပ်မံမပေါ်ပေါက်အောင်အာမခံချက်ရှိရေးစတာတွေအပါအဝင်အခြားအခြေခံလူခွင့်ရေးတွေခံစားပိုင်ခွင့်ရှိတယ်လို့သူကဆိုပါရယ်။အခုကြားနာစစ်ဆေးပွဲမှာထွက်ဆိုသူတွေအလုံးဟာမြန်မာလုံခြုံရေးတပ်တွေရဲ့ရာဇဝတ်ကျူးလွန်မှုတွေကိုစနစ်တကျပြုစုအစဉ်ခံတင်ပြထားတာဖြစ်တယ်လို့လဲ James McGovern ကပြောပါရယ
် The government of Burma has consistently denied that its forces have committed the crimes that you will hear about today calling the allegations fake news
လုံခြုံရေးတပ်တွေရဲ့ကျူးလွန်ချိုးဖောက်မှုတွေပေါ်ဆွဆွဲချက်တွေဟာအတုအယောင်မမှန်ကန်တဲ့သတင်းတွေသာဖြစ်တယ်လို့မြန်မာအစိုးရကအမြဲတမ်းညင်းနေတာပါဒါပေမဲ့အခုကြားနာပွဲကနေရရှိမဲ့အချက်လက်တွေမျက်မြင်သက်တွေရဲ့ထွက်ဆိုချက်တွေအားလုံးဟာစနေတိကြပြုစုထားတာဖြစ်ပြီးယုံကြည်စိတ်ချရတယ်လို့စုံစမ်းစစ်ဆေးအတည်ပြုထားတာတွေဖြစ်ပါတယ်။ဒါကြောင့်မြန်မာအစိုးရကသာလိန်လည်နေတာဖြစ်ပါတယ
်။ James McGovern ဟာကော်မရှင်ရဲ့ Republican အောက်လွှတ်တော်အမတ် Randy Hellgren နဲ့အတူကြားနာပွဲကိုကမကထပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီကြားနာပွဲမှာ American အောက်လွှတ်တော်သုတေသနဌာနအာရှရေးရာအထူးကျွမ်းကျင်သူ Michael Martin ဒီတဲ့အခြေစိုက်ရိုဟင်ဂျာအရေးလှုပ်ရှားနေသူဦးထွန်းခင်တို့နဲ့အတူထွက်ဆိုခဲ့တဲ့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကလည်းသူပြောကြားခဲ့တဲ့အကြောင်းအရာတွေကို VOA ကိုအခုလိုပြောပြပါဗ
ျ။လက်နက်မဲ့ဒီလူထုတွေကိုပြတ်မှတ်ထားမှပြစ်ခတ်မှုဖြစ်ခဲ့ဟာ။နောက်ရာဇဝတ်အစ်စ်ရာဇဝတ်မှုကျူးလွန်တဲ့အရာတွေကိုကျွန်တော်ဖော်ပြခဲ့ရတယ်။နောက်တစ်ခုကဒီကချင်ပြည်နယ်မှာကချင်တိုင်းရင်းသားအနေဖြင့်၄၀ရာခိုင်နှုန်းသာရှိပေမဲ့ဒီထွက်ပြေးတင်းချောင်နေရတဲ့စစ်ပေးတံပြည်သူလူထုကအချင်းတူမျိုးက62ရာခိုင်နှုန်းခရံဘာသာဝင်တွေဖြစ်နေပါတယ်ဆိုတော့အဲ့ဒါကိုကျွန်တော်ဆက်ဆုပ်ခဲ့ရပါတယ်။နောက်ကြောက်စင်းစီးပွားရေးမပြောစိုက်ပျိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးမှတိုင်းရင်းသားမျိုးကိုနိုင်ငံရေးအရာဖြစ်ဖြစ်စီးပွားရေးအရာစိုးမိုးလာတဲ့အဟောက်တွေကိုကျွန်တော်ပြောပြတာပါ
။ကြားနာပွဲအတွင်းကချင်ပြည်နယ်မှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဘယ်လိုတားဆီးနိုင်မလဲဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့အကြံပြုချက်တွေကိုအခုလိုတင်ပြခဲ့ကြောင်းဂမ်ဆန်းက VOE ကိုပြောပါတယ
်။ကျွန်တော်ရဲ့ကချင်ဒေသတွေမှာနိုင်ငံတကာအကူအညီပေးမှုတွေပြတ်တောက်မှုရှိတယ်။အဲပြတ်တောက်မှုကိုမဖွင့်ပေးမစင်းတဲ့ဂျန်တဲ့ငင်းချင်ရေးအရာတွေနဲ့ပတ်သက်မှာဒီအကူအညီထောက်ပံ့မှုတွေကိုရပ်ဆိုင်ဖို့အတွက်ကျွန်တော်တောင်းဆိုတယ်။အဲဟာဟုတ်ကချင်ဒေသတွေကမဖွင့်ပေးရတော့ဒီအရာရောငင်းချင်ရေးလုပ်ငန်းမှာထဲဝင်နေတဲ့ငွေကြေးတို့ရပ်ဆိုင်ဖို့ပေါ့နော်။ဒါကြောင့်နောက်တစ်ခုကတော့ငင်းချင်ရေးနဲ့ပတ်သက်ပြီးမှရှားနေပြီးမှအခုအထူးကိုယ်စားလှယ်ဒီမြောက်ပိုင်းနဲ့ပတ်သက်မှာရောအထူးကိုယ်စားလှယ်ငင်းချိုင်းနဲ့ပတ်သက်မှာအထူးကိုယ်စားလှယ်ခန့်အပ်ပေးဖို့နောက်တစ်ချက်ကတော့အခုကျူးလွန်ခဲ့တဲ့စစ်ရာဇဝမှုကိုအကုန်လုံးရင်းကောက်ပြီးမှအကုန်လုံးစာတမ်းပြုစုဖို့အဲ့ဒါကူညီပေးဖို့နောက်ဆုံးကတော့ကျူးလွန်ခဲ့တဲ့စစ်ရာဇဝမှုကျူးလွန်ခဲ့တဲ့ဗမာတပ်မတော်ကိုအရေးယူပေးဖို့နော်လုပ်ဖို့အတွက်အဲ့ဒါတွေတောင်းဆိုထားပါတယ်
အလားတူကြားနာပွဲမှာ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအစီရင်ခံတင်ပြရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအပြင်အခြားကချင်နဲ့ရှမ်းအစရှိတဲ့တိုင်းရင်းသားတွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့ပတ်သက်ပြီးတွဲဆုံမေးမြန်းခန်းတွေစုံစမ်းစစ်ဆေးမှုတွေအရာမှတ်တမ်းတင်ပြုစုခဲ့တဲ့အကြောင်းအရာတွေကိုတင်ပြသွားပါရစေ။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်အခြားလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရရဲ့စုံစမ်းစစ်ဆေးတဲ့အစီရင်ခံစာကိုလည်းအများသိအောင်ထုတ်ပြန်ပေးဖို့ HRW ကတိုက်တွန်းသွားပါရစေ။Skywire ကတော့ HRW အမျိုးသမီးအခွင့်အရေးဆိုင်ရာဌာနခွဲရဲ့သုတေသီဖြစ်ပါတယ်
The administration is conducting an extensive investigation into the crimes against the Rohingya.
Rohingya တွေပေါ်ကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေဖြစ်တဲ့တပ်ဖြတ်တာအထမပြုကျင်တာနှိပ်စက်ညှဉ်းပန်းတာအပြင်တခြားပြစ်မှုတွေကိုမှတ်တမ်းတင်နေကျေပြန့်နေတဲ့စုံစမ်းစစ်ဆေးမှုတွေကိုအမေရိကန်အစိုးရကပြုလုပ်နေတာဖြစ်တဲ့အတွက်ဒီတွေ့ရှိချက်တွေအပေါ်နောက်တနေ့ဒီရက်စတဲ့ပြစ်မှုတွေကိုကျူးလွန်ကြတဲ့မြန်မာစစ်တပ်အပြင်တာဝန်ရှိတဲ့ခေါင်းဆောင်ပိုင်းကိုလည်းအေးအေးနိုင်ဖို့လမ်းခင်းပေးရရောက်လိမ့်မယ်လို့မျှော်လင့်ပါတယ်ဂျာတိမီကထက်လွတ်တော်ကြားနာစစ်ဆေးပွဲမှာလည်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒီစုံစမ်းစစ်ဆေးမှုကိုအများသိအောင်ထုတ်ပြန်ပေးနိုင်မှုအရေးကြီးတယ်လို့ပြောခဲ့ပြီးဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ကြေကြေပြန့်ပြန့်ကျူးလွန်မှုတွေကိုပြုစုတဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာတခြားအဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေကိုပိုပြီးခိုင်မာစေမှာဖြစ်ပါတယ်။ဒါဟာခုချိန်မှအရေးကြီးတာကဒီပြစ်မှုတွေကိုမကျူးလွန်ဘူးလို့စစ်တပ်ကဆက်ပြီးညှင်းဆုံနေလို့ဖြစ်ပါတယ်။ဒီအစီရင်ခံစာထုတ်ပြန်ခြင်းအဖြစ်ရိုဟင်ဂျာဒုက္ခသည်တွေအပေါ်အမေရိကန်နိုင်ငံခြားရေးဌာနနဲ့ USAID တို့ကအကူအညီတိုးပေးနိုင်နေမယ်လို့မျှော်လင့်တယ်လို့တန်တမာရေးနီလန်းရလည်းကုလသမဂ္ဂလူချုပ်ရေးကောင်စီအနေနဲ့အေးအေးယူနိုင်ဖို့ပိုပြီးထျောက်စွာဆောင်ရွက်ဖို့တွန်းအားပေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
ကြာနာပွဲမှာ HRW နဲ့အတူ AI နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့45 Rights နဲ့ဒုက္ခသည်ရေးဆောင်ရွက်နေတဲ့ Human Rights Refugee International အဖွဲ့ကိုယ်စားလှယ်တွေကလည်းရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေအပါအဝင်ကချင်ရှမ်းကရင်စတဲ့တိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအစီရင်ခံတင်ပြခဲ့ကြပါရစေ။